နိုင်ငံတော်တမင်ငံပုဂ္ဂိုလ်တောင်ဆန်းစုကြည်ဟာဒီကနေ့မလ30ရက်နေ့မှာအနေဒီအစိုးရတက်လာပြီးတနည်းပြအထိမ်းအမှတ်အဖြစ်နဲ့ State of the Union Address နိုင်ငံတော်အခြေပြမိန့်ခွန်းပြောကြားမှာဖြစ်ပါတယ်။မိန့်ခွန်းကိုတော့ဒီကနေ့မနက်၈နာရီသတင်းအပီမှာ MRTV နဲ့မြမတန်ရေဒီယိုကနေထုတ်လွှင့်ပေးတော့မှာဖြစ်ကြောင်းနိုင်ငံတော်အတိုင်ပင်ခံရုံးကအသိပေးကြေညာထားပါတယ်။2015ခုနှစ်နိုဝင်ဘာလအတွင်းကျင်းပခဲ့တဲ့အထွေထွေရွေးကောက်ပွဲမှာ NLD ပါတီကအမှတ်နေရာစုစုပေါင်း80ရာခိုင်နှုန်းကျော်နဲ့အနိုင်ရခဲ့တာကြောင့်2016ခုနှစ်ဧပြီလ30ရက်နေ့မှာအစိုးရတာဝန်တွေကိုတရားဝင်လွှဲပြောင်းရယူခဲ့တာပါ။ပြောင်းလဲချိန်တန်ပြီးဆိုတဲ့ဆောင်းပုံးနဲ့2015ခုနှစ်ရွေးကောက်ပွဲမှာမဲဆွယ်စည်းရုံးခဲ့တဲ့ NLD ပါတီဟာအစိုးရဖြစ်လာပြီးတဲ့တနှစ်တာကာလအတွင်းနိုင်ငံရေးနဲ့စီးပွားရေးဆိုင်ရာပြုပြင်ပြောင်းလဲမှုတွေလှုပ်ဆောင်ခဲ့ပေမဲ့အစိုးရရဲ့လှုပ်ဆောင်နိုင်ခဲ့မှုအပေါ်မြန်မာပြည်သူတွေအကြအမြင်သဘောထားတွေအမျိုးမျိုးထွက်ပေါ်နေပါတယ်။အထူးသဖြင့်ရွေးကောက်ပွဲကာလမဲဆွယ်စည်းရုံးမှုတွေအတွင်းပါတီကောင်းဆောင်ပိုင်းကပေးခဲ့တဲ့ကတိတွေဖြစ်တဲ့တရားဥပဒေစိုးမိုးရေးပြည်တွင်းစစ်အဆုံးသတ်ပြီးငြိမ်းချမ်းရေးပေါ်ထွန်းရေးဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးစတဲ့ကိစ္စရပ်တွေကိုထိရောက်အောင်မြင်စွာလှုပ်ဆောင်ပေးနိုင်ခြင်းမရှိသေးတဲ့အပြင်ပြည်သူလူထုရဲ့အခြေခံစားဝတ်နေရေးပြည်လည်စေမဲ့စီးပွားရေးဖွံ့ဖြိုးမှုတွေတိတိတသာဖြစ်ပေါ်မလာသေးတဲ့အပေါ်ပြည်သူတွေအကြအားမလို့အားမရဖြစ်နေကြတာပါတစ်ဖက်မှာလည်းတောင်ဆန်းစုကြည်နဲ့ NLD အစိုးရအနေနဲ့လွတ်တော်အတွင်းတပ်မတော်သား25ရာခိုင်နှုန်းရှိနေသေးတဲ့ကိစ္စတိုင်းပြည်လုံခြုံရေးနဲ့ဆိုင်တဲ့ပြည်ထရေးနေဆက်လုံခြုံရေးနဲ့ကာကွယ်ရေးစတဲ့ဝန်ကြီးဌာနတွေကိုတပ်မတော်ကဆက်လက်ထိန်းချုပ်ထားတဲ့ကိစ္စရခိုင်ပြည်နယ်အတွင်းဖြစ်ပေါ်နေတဲ့ရွှေညာရေးကိစ္စနဲ့ပတ်သက်လို့နိုင်ငံတကာစုံစမ်းစစ်ဆေးမှုတွေပြုလုပ်ခွင့်ပြုရေးကုလသမဂ္ဂလူ့ခွင့်ရေးကောင်စီမှအဆိုတင်သွင်းခံထားရတာတိုင်းဒေသနဲ့ကိုင်းအဖွဲ့အစည်းတွေနဲ့ကချင်းရှမ်းပြည်နယ်တွေမှာတိုက်ပွဲတွေဆက်လက်ဖြစ်ပေါ်နေတဲ့ကိစ္စအဲ့ဒီတိုက်ပွဲတွေကြောင့်ထောင်တောင်းချီတဲ့ဒေသခံတိုင်းဒေသပြည်သူတွေစစ်ပေးရှောင်ထွက်ပြေးနေကြရတဲ့ကိစ္စစတဲ့အကဲဆတ်မှုတွေနဲ့လည်းရင်ဆိုင်နေရတာဖြစ်ပါတယ်ပြည်တွင်းညီညွတ်ရေးလုပ်ငန်းစဉ်နဲ့ပတ်သက်လို့တော့ NCA တနင်္ဂနွေလုံးပြစ်ခတ်ရဆေးသဘောတူစာချုပ်လက်မှတ်ရေးထိုးနိုင်အောင်နဲ့ဒုတိယအကြိမ်မြောက်27ရာစုပင်လုံညီလာခံခေါ်ယူကျင်းပနိုင်ရေးတို့အတွက်စ조사လှုပ်ဆောင်နေတာတွေရှိပါတယ်။နိုင်ငံရေးအကဲခတ်တွေကတော့ပြည်သူလူထုအကြအစိုးရသည့်အပေါ်အားမလို့အားမရလေးတန်းတွေထွက်ပေါ်နေတဲ့အတွက်တည်တာတဲ့ပြောင်းလဲမှုတွေဖြစ်ပေါ်ဖို့လူထုအနေနဲ့တီးခံဆောင်ဆန်းပေးကြဖို့လိုမယ်ဆိုတဲ့သုံးသပ်ပြောဆိုမှုတွေထွက်ပေါ်နေပါတယ်။